ဘင်္ဂလားဒေ့ရှ်အစိုးရဘက်ကရဝင်ဂျာဒုက္ခတွေရွေးငင်းကြံစွာရရှိဖြည့်ရှင်ဖို့မြန်မာနေရောနိုင်ငံတကာနဲ့ပါတန်တမန်နီလန်တွေနဲ့ဖြည့်ရှင်ပေးဖို့ကြိုးစားနေရလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကစွတ်တော်မှာပြောဆိုထားပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံသဘောတူညီချက်နဲ့အညီပြန်လည်လက်ခံရေးအသင့်ပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းသူတို့အတွက်ရေရှည်ခိုင်မာတဲ့ဘဝအာမခံနဲ့စိတ်ချရတဲ့လုံခြုံရေးအခြေအမှန်တွေနဲ့နိုင်ငံသားအခွင့်အရေးတန်းတူညီမျှမှုပေးမှပဲနေရာချင်းကိုပြန်လာရဲကြမယ်လို့ဆိုပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။ရခိုင်မြောက်ပိုင်းတန်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်းသွားတဲ့တင်းချီတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးနှစ်နိုင်ငံကြားသဘောတူညီခဲ့ပြီးတော့မြန်မာနိုင်ငံဘက်ကဇန်နဝါရီလ23ရက်နေ့ကနေစလို့ပြန်လည်လက်ခံမှုအသင့်ရှိနေပြီလို့သတင်းထုတ်ပြန်ထားတာပါဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာအရေးကိုငြိမ်းချမ်းစွာရေရှည်ဖြေရှင်းနိုင်မှုမြန်မာနိုင်ငံနဲ့ရောနိုင်ငံတကာနဲ့ပါတန်တမန်နီးလန်းနေနဲ့ဆောင်ရွက်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအတ်မာဟူအလီကလွှတ်တော်မှာမနေ့တနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့မွတ်စလင်ဒုက္ခသည်အများစုဘက်ကတော့နေရာရင်းကိုပြန်လာဖို့မဖြစ်နိုင်သေးဘူးလို့ပြောကြပါတယ်။အဓိကကတော့သူတို့ရဲ့မူရင်းနေရာတွေမှာနေရာပြန်ပြီးချပေးထားတာမဟုတ်ဘဲယာယီကြားစခန်းတွေမှာလက်ခံပါနဲ့သူတို့တောင်းဆိုထားတဲ့ဒန်းလူနိုင်ငံသားအခွင့်အရေးပေးဖို့နောက်သူတို့အတွက်ခိုင်မာတဲ့ဘဝအာမခံချက်ရနိုင်မှုမြန်မာအစိုးရဘက်ကလုပ်ပေးနိုင်ခြင်းမျှော်လင့်ချက်မရှိတာကြောင့်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာနီးမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကြီးဥမောင်မောင်ကပြောပါတယ
်။ကျွန်တော်မြန်မာသူရောပြောတယ်အတိုင်းကျွန်တော်ကောင်းရတဲ့အတိုင်းဆိုလို့ကျွန်တော်ဘာမှလူရဲသွားဖို့ဆန္ဒတော်လို့ဆိုနေဒီကိုဘာကြောင့်လဲဆိုတော့ဒီဂျာတက်ကမှနေရမယ်ဒီကိုပြောတာရှိတယ်လေအဲ့ဒီဂျာတက်ကမှကျွန်တော်ကနေဝင်ကျွန်တော်မူလနဲ့ရကိုပဲလို့ရှိနေဒါနဲ့ကျွန်တော်ဝိုင်းရရဲ့အဲ့ဒီတက်ကမှကျွန်တော်ရောလုံးဝမနေချင်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်ပထမနဲ့ဒေတီဗီရောကိုစေဆု
ဒီလိုမျိုးအခက်အခဲတွေကိုလည်းပြန်ပြီးတော့မှပေါ့ဒါပြင်လက်တော်ရခိုင်မြောက်ပိုင်းမှာနေထိုင်တဲ့မွတ်စလင်တွေအတွက်လွတ်လပ်စွာခရီးသွားလာခွင့်ပိတ်ပင်ခံရတာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုရှိမရှိစစ်ဆေးမေးမြန်းခံရတာအပါအဝင်နေရှင်လူတွေမှုပုံမှန်ဘဝတွေအတွက်စာဝတ်နေရေးလောက်ကိုင်စားတောက်မှုတွေကအခက်အခဲရှိလာနေတဲ့အပြင် MVC
လို့ခေါ်တဲ့ကတ်ဒီကိုလည်းဖိအားပေးမှတ်ပုံတင်ခိုင်းနေတဲ့အတွက်အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံတပ်ချံကိုတချို့မွတ်စလင်တွေတင်းချောင်လာနေကြတော့မယ်လို့ဥမ္မမောင်ကပြောပြပါတယ်။ဟုတ်ပြောတာကအဲ့ဒီမှာရှိတဲ့လူတွေတော့အင်ဒိုစီတော့ဘာလို့ဒီလိုပုတ်ပြီးမယ်အပြင်တော့ကမပြေးဘူးငါဆက်သွားလည်းမပြေးဘူးသူတို့ဘာမှလုံးလုံးကနေကလည်းမပြေးဘူး။အဲ့တော့သူငါတန်းချင်းနေတယ်လေလူရလုံးမ
ရေရှည်ဒုက္ခတဲ့စခန်းတွေထဲမှာနေထိုင်ရေးကတော့အခက်အခဲရှိပါတယ်လို့ပြောပါတယ
်။ဟုတ်ကဲ့မြမစခန်းနဲ့နေကြဆောင်ပြတ်ဖွဲ့ကအခုဒီသူတို့ကဒုက္ခတောင်နဲ့ရပ်ဖြစ်တောင်မှာတာမဲအရေးကပြည်သူတွေကိုသူကအဲမတရားပင်စီးပြီးတော့ဟိုအကြမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်မှုရှိတဲ့ပြည်တော်အမင်းမျိုးပေါ့ကဲစီ600000တာတို့ရဲရဲတာတို့နောက်ငွေမြင့်တာတို့နေရာတွေကရှိနေတယ်ခင်ဗျာ။
ဒါပေမဲ့လို့မိမိတို့ရဲ့နေရာရင်းကိုပြန်ကြဖို့မှာတော့တို့အတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်မရှိတဲ့အတွက်မပြန်ရဲကြသေးတာလို့လည်းဥယျာဉ်ဆလံကပြောပါတယ်။လက်တော်မှာတော့ဘင်္ဂလားမြန်မာနှစ်နိုင်ငံနယ်စပ်မှာဖွင့်နေထားတဲ့ဂျာစခန်းနေဖြစ်တဲ့ငခူရတောင်ပြိုလက်ဝဲလှဖိုးခေါင်းစားတဲ့ယာယီလက်ခံရေးစခန်းတွေကိုတော့ရခိုင်ပြည်နယ်အစိုးရဘက်ကအစင်းနှစ်ချီအောင်စစ်ဆေးဆောင်ရွက်နေပါတယ်။ဥပဒေနဲ့အညီနိုင်ငံသားဖြစ်ပင်ဖြစ်တိုက်သူတွေကိုနိုင်ငံသားပေးနိုင်မှု MVC ကတ်မှတ်ပုံတည်ရေးအရှိန်ဟုန်မြင့်ဆောင်ရွက်နေတယ်ဆိုတာကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်များချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ပြောဆိုထားပါတယ်ရှင်။
မဆုံမရှင်